COVID-19 ရဲ့ယောဂါကာလကျင်းပတဲ့ဘေကျင်းဆောင်းရာတီအိုလံပစ်ပွဲတော်မှာတင်းကျပ်တဲ့ယောဂါကာဝေးကြီးတန်းတက်ထိန်ချုပ်မှုအစီအစဉ်တွင်အောင်မြင်နေရကြောင်းလူကိုယ်တိုင်လာကြည့်တဲ့ပရိသတ်တွေကိုပိုပြီးဖိတ်ခေါ်သွားဖို့ရှိကြောင်းတရုတ်အစိုးရကအင်အားနည်းကကြေညာခဲ့ပါတယ်။လက်ရှိမှာအာဂရာပွဲမှာပါဝင်ရှင်ပြိုင်သူတွေပွဲစီစဉ်သူတွေနဲ့တည်တံ့ခွဲပြီးမှန်ကန်တွေထဲမှာပရိသတ်တွေဝင်ရောက်ကြ လက်မှတ်တွေကိုအများပြည်သူအတွက်ရောင်းချတာမျိုးမလုပ်ခဲ့ပေမယ့်ပြည်သက်အကန့်အသတ်နဲ့ဖိတ်ခေါ်ပြီးလာရောက်ကြီးစုသူတွေအနေနဲ့လည်းယောဂါကာကွယ်တားဆီးရေးတင်းကျပ်တဲ့အစီအမံတွေကိုမဖြစ်မနေနိုင်တာဖို့သတ်မှတ်ပြထန်းခဲ့ပါတယ်။ဟောင်ကောင်မှာတော့အင်တာနက်တည်းရဲ့ထဲကိုဗစ်ကူးစက်မှုအသစ်600အထိမြင့်တက်ခဲ့ပါတယ်။လူအတော်လာအများဆုံးနဲ့အစီအကားဆုံးဖြစ်တဲ့အမေရိကန်နဲ့ကနေဒါနယ်စပ်ကိတ်ကိုတော့အင်္ဂါနေ့အထိသိမ်းထားဆဲဖြစ်ကြောင်းကနေဒါဘက်ကကြေညာခဲ့ပါတယ်။ COVID-19 ကန့်သတ်ချက်တွေကိုစတင်တဲ့ကုန်တင်ကားမောင်းသမားတွေကကနေဒါမြို့တော်အော်တဝါမှာဇန်နဝါရီလ28ရက်နေ့ကစပြီးသူတို့ရင်တွေကိုပိတ်ဆို့ပြီးအစိုးရကိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ရဲ့ COVID-19 ကပ်ရောဂါစောင့်ကြည့်ရေးစင်တာရဲ့တနင်္လာနေ့ထုတ်ပြန်တဲ့အရာတကဘာလုံးမှာကိုဗစ်ကူးစက်မှုပေါင်း399တန်းကျော်နဲ့တေဆုံးမှုပေါင်း 5.8 တန်းကျော်ရှိနေပါတယ်